အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စစ်ပွဲတွေအတွင်းမှာတရုတ်နိုင်ငံရဲ့နည်းပညာတွေကိုကာကွယ်ပေးဖို့စနစ်တရက်ကိုတရုတ်ဆိုရကဖန်တီးလှုပ်ဆောင်သွားမယ်ဆိုပြီးတော့တရုတ်ဆိုရပိုင်းသတင်းမီဒီယာတွေကပြောကြားလိုက်ပါတယ်။အမေရိကန်ကတရုတ်ကုမ္ပဏီတွေကိုအမေရိကန်နည်းပညာတွေမရအောင်ကန့်သတ်လိုက်ချိန်မှာပဲတရုတ်ဘက်ကလည်းသူတို့ရဲ့နည်းပညာတွေကိုကာကွယ်ပေးနိုင်မယ်စနစ်တရက်ကိုဖန်တီးလိုက်တာဖြစ်ပါတယ်။ဒီစနစ်က firewall လို့ခေါ်တဲ့ကွန်ပျူတာတွေတဲကိုခုံးမဝင်နိုင်အောင်ကာကွယ်ပေးတဲ့ခိုင်မာအကောင့်တဲ့အကာအကွယ်ပေးတဲ့စနစ်တရက်ကိုတည်ဆောက်သွားမှာဖြစ်ပြီးတော့ဒါကတရုတ်နိုင်ငံရဲ့အဓိကကျတဲ့နည်းပညာတွေကိုတီထွန်ဖန်တီးနိုင်စွမ်းနဲ့အဲ့ဒီနည်းပညာတွေအရှင်ဟုန်နဲ့ဖွံ့ဖြိုးတိုးတက်ပြီးအားကောင်းလာအောင်လှုပ်ဆောင်ပေးသွားဖို့ဖြစ်တယ်လို့တရုတ်ပြည်သူနေစဉ်သတင်းစာကဒီနေ့မှပြောပါတယ်။တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိန်းချုပ်ပြီးတော့တရုတ်ကုမ္ပဏီတွေအပေါ်မှာဖိနှိပ်တဲ့တချို့နိုင်ငံတွေကိုတရုတ်နိုင်ငံရဲ့နည်းပညာတွေကိုဘယ်တော့မှအသုံးပြုခွင့်ပေးသွားမှာမဟုတ်ဘူးလို့လည်းတရုတ်အာဏာရကွန်မြူနတီပါတီရဲ့အဓိကသတင်းစာဖြစ်တဲ့တရုတ်ပြည်သူနေစဉ်သတင်းစာကဖော်ပြပါရတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုလို့တော့တိုက်ရိုက်ရည်ညွှန်းပြောဆိုသွားခြင်းတော့မရှိပါဘူး။တရုတ်နိုင်ငံကပြောနေတဲ့အမျိုးသားနည်းပညာလုံခြုံရေးဆန်ရစီမံခံကောက်မှုစည်းနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်ကိုတော့ထုတ်ပြန်ကြေညာခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ။